အမေရိကန်လွှတ်တော်အမတ်တွေအနေနဲ့ပြပအကူအညီတွေပေးနေမဲ့အစားပြည်တွင်းပြဿနာတွေပေါ်ပိုပြီးအာရုံစိုက်ဖို့အမေရိကန်ပြည်သူတွေကလိုလားနေကြကြောင်းကွန်ဂရက်အောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျော့စင်ကဗိုလ်ထုတ်နေ့ကပြောပါတယ်ဒါဟာဒေါ်လာ65ဘီလီယံတန်ဖိုးရှိတဲ့ပါတီနှစ်ရန်လုံးကသဘောတူရမဲ့စနစ်အထက်လွှတ်တော်နိုင်ငံခြားအကူအညီပေးဥပဒေကြမ်းပေါ်မဲခွဲဆုံးဖြတ်ရေးမလုပ်ဖို့တောင်းဆိုတဲ့သူ့ရဲ့ရည်တည်ချက်ကိုထပ်မံပြောခဲ့တာပါကမ္ဘာတဝန်းကပြဿနာတွေကိုမဖြေရှင်းခင်ကိုယ့်အရေးကိစ္စရက်တွေကိုအရင်ဆုံးကယူဆိုင်ဖို့ဆက်လက်တောင်းဆိုသွားမယ်လို့ဂျွန်ဆင်ကပြောပါတယ်။ဒါပေမဲ့သဘောထားပျော်ပြောင်းတဲ့ Republican အမတ်တွေအပါအဝင် American အောက်လွှတ်တော်အမတ်အများစုကတော့ဒီဥပဒေကြမ်းကိုအခြေတင်ဆွေးနွေးပြီးမဲပေးဖို့ဆန္ဒရှိနေကြတယ်လို့ Democrat ဘက်ကပြောပါတယ်။နိုင်ငံခြားအကူအညီပေးဥပဒေကြမ်းကမြို့သားလူမျိုးရေးကိုဦးစားပေးပြီးရုရှားနိုင်ငံရဲ့ရန်လိုမှုကိုတွန်းလှန်ကနိုင်ငံကာကွယ်ရေးအတွက်အရေးပါတယ်ဆိုပြီးဒီမိုကရက်တစ်ဘက်ကလိုလားနေကြတာပါ American သမ္မတဂျိုးဘိုင်ဒန်ကတော့အကူအညီပေးအစီအစဉ်ကိုအမြန်သဘောတူဖို့အင်္ဂါနေ့က American လွှတ်တော်အမတ်တွေကိုတောင်းဆိုထားပါတယ်ခင်ဗျာ